2022ခုနှစ်မှာစစ်အာဏာသိမ်းပြီးနောက်ချင်းပြည်နယ်ထဲမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လက်နက်ကင်တိုက်ခိုက်မှုတွေရှိလာပြီးနောက်မှာချင်းလက်နက်ကင်အဖွဲ့တွေနိုင်ငံရေးပါတီတွေစုပေါင်းပြီးဂျားကာလာချင်းမျိုးသားအတိုင်းမင်္ဂန်ကောင်စီ ICNCC ကိုဖွဲ့စည်းခဲ့ကြပါတယ်။ဖွဲ့စည်းမှုတစ်နှစ်ပြည့်အစည်းအဝေးလုပ်ခဲ့ပြီးချင်းပြည်တော်ဖော်ဆောင်ရေးအတွက်ဆုံးဖြတ်ခဲ့ကြတယ်လို့ ICNCC ရဲ့ပြောရေးဆိုခွင့်ရှိသူမိုင်းမိုင်ကပြောပါတယ်
။နိုင်ငံရေးအရချင်းမျိုးသားချင်းမှာလက်နက်အမြင့်ဆုံးဖြစ်တယ်CNCC ရဲ့လုံဆောင်ချက်တွေကိုတင်ပြပေးချင်တာလည်းဖြစ်တယ်။နောက်အနာဂတ်မှာလည်းနိုင်ငံကြီးအရာချင်းပြည်ထောင်ဒီထောင်ကြီးတစ်ပလုံးချက်ပြီးတော့လုံဆောင်တော်မှုရှိတယ်ဆိုတော့ကျွန်တော်ချက်ပြချင်တာလည်းဖြစ်ပါတယ်။အဓိကကတော့ဒီချင်းမျိုးသားချင်းပြည်ထောင်တိဆောက်ရေးအတွက်ကိုကျွန်တော်တို့ all inclusive ဖြစ်တဲ့ process မျိုးကိုကျွန်တော်တို့ပေါ်ဆောင်တော်ဖို့ကြိုးစားနေတာဖြစ်တယ်။အဓိကအဖြစ်တော့ကျွန်တော်တို့ဒီတူတူထူတဲ့လုံကလည်းထောက်ခံပေးတယ်။နောက်အခု solution လည်းဒီဒေါ်လာရင်းအားစုရဖို့စုဖွဲ့မှုစသဖြင့်အာအများကြီးရှိကြတဲ့အခါမှာဒီအတီးတီးတော့တော်လိုင်းအားစုတွေအားလုံးစောင့်ကြည့်ပြီးတော့မှပုံဆောင်တဲ့ platform တစ်ခုနဲ့ process ကိုကျွန်တော်တို့ဖန်တီးသွားဖို့ကြိုးစားနေတာဖြစ်တယ်ပေါ့နော်။ဒါတို့ဒီထောင်ရမလို့ဆိုတာကတော့တာဝန်ပါတဲ့ stakeholder တွေအားလုံးနဲ့ဒီလိုညှိနှိုင်းမှုနဲ့ဆက်ရှင်ချက်ပေါ်မှာပြီးတည်တော်နဲ့ဖြစ်ပါလေ
။မကြမီကာလအတွင်းချင်းပရိညင်နဲ့ချင်းလန်အစိုးရပေါ်ပေါက်လာနိုင်ရေးတို့အတွက်ဆက်ဆက်တက်ဆိုင်တဲ့အစုအဖွဲ့အသီးသီးနဲ့ပေါင်းစပ်ညှိနှိုင်းပြီးအကောင့်ထဲဖို့ဆောင်ရွက်သွားမယ်လို့ဧပြီလ14ရက်နေ့နေဆွဲနဲ့ ICNCC ကထုတ်ပြန်ကြေညာထားပါဗျ။ဂျာကာလာချင်းမျိုးသားအတိုင်းမင်္ဂန်ကောင်စီရဲ့ထုတ်ပြန်ချက်ဟာဖက်ဒရယ်ပြည်အောင်စုကိုဥတည်ထားတယ်လို့ကောင်စီအဖွဲ့မှပါဝင်တဲ့မင်းသက်ချင်းကာကွယ်ရေး CDF ပြန်ကြားရေးတာဝန်ခံဆလိုင်းရောမန်ကအခုလိုပြောပါဗျ။
အကောင်လုံးကတော့ဒီနိုင်ငံရေးတည်ပုံလင်းလာတော့နိုင်ငံရေးချက်ချင်းချင်းတွေတိုက်ပွဲတွေရတော့ပြီးကြတဲ့ဥပဒေစင်စရာနဲ့ချက်တော်တော့ NLD ကလည်းချက်ကပုံစံဖြစ်တယ်မှာမဟုတ်ဘူး။ဖက်ဒရယ်စစ်စစ်ပေါ့နော်။ဖက်ဒရယ်ဒီပေါင်းဖက်ဒရယ်အခြေအနေအများကြီးပါတဲ့နိုင်ငံရေးနဲ့ကြံစကြမှာဖြစ်နေ။ပြီးကြတာတစ်ခုကတော့ဒေါ်လာရဲ့အလွန်ထက်မှာအကောင်လုံးကတော့ဖက်ဒရယ်ပုံစံပါတဲ့ဟာပဲတွားမှာတော့တိကျတယ်။ဖက်ဒရယ်ဖက်ဒရယ်ဖြစ်နေတယ်ကိုချင်းပြည်တူနေအလုံးနေနဲ့လားနုနယ်စုချေခံမလားပထဝီဒေတာချေခံမလားဆိုတော့စောင့်ကြည့်ရမယ်လို့ထင်ပါတယ
်ချင်းပြည်နယ်မြို့နယ်အားလုံးလို့လို့မှာစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လက်နက်ကင်တိုက်ခိုက်မှုတွေရှိနေကြပါတယ်ငွေဦးတော်လိုင်းရင်းနဲ့အတူချင်းလူငယ်တွေအမျိုးသားရေးအခမ်းကဏ္ဍမှာပို့ပြီးတက်ကြွလာကြတယ်လို့ဂျာကာလာချင်းမျိုးသားအတိုင်းမင်္ဂန်ကောင်စီအဖွဲ့မှပါဝင်တဲ့ချင်းလူအခွင့်အရေးအဖွဲ့ရဲ့ဒုတိယအမှုဆောင်ဒါရိုက်တာစာအုပ်ကလင်ကပြောပါတယ
်အခုအဓိကငွေဦးတော်လိုင်းကိုဥဆောင်နေတဲ့လူကလူငယ်တွေပဲဖြစ်ပါတယ်အဲ့ဒီလူငယ်တွေကစစ်တပ်အနာပြန်မသိခြင်းကြေးလာနေစပြီးတော့နိုင်ငံကြီးမျိုးချမှုတွေကိုရှိလာကြတယ်အဲ့ဒီ NLD USDP အချင်းရတဲ့ထက်မှာသူတို့လူချင်းတဲ့အတိုင်းတာချီအမြင့်တာကူလေးမရခဲ့တာရှိတယ်လို့အဲ့ဒီသူတို့မျိုးတဲ့ချက်အတိုင်းသူမပေါ်လာခဲ့တဲ့အရာကြီးလည်းများရှိတယ်အဲ့ဒါတော့မလို့ပဲသူတို့ကဘယ်လိုလဲလဲသူတို့ကပို့ပြီးတော့အမြင့်တာကြီးစိတ်ကဒီထက်တာလာလာကိုကျွန်တော်တွေ့ရတယ်
မြန်မာတမိုင်းမှာလွတ်လပ်ရေးရပြီးနောက်ပိုင်းဥနုအစိုးရလက်ထက်မှာပြည်နယ်နဲ့အတိုင်းတွေခွဲပေးချိန်တုန်းကချင်းနိုင်ငံရေးသမားတချို့ကချင်းပြည်နယ်အဖြစ်သတ်မှတ်တာကိုလက်မခံခဲ့ကြပါဘူး။အဲ့ဒီလိုအခြေအနေကနေချင်းပရိညင်နဲ့ချင်းပြည်တော်အစိုးရပေါ်ပေါက်လာနိုင်ရေးအတွက်ဥတည်ဆောင်ရွက်လာတဲ့အပေါ်စာအုပ်ကလင်ကအခုလိုဆက်ပြောပါဗျာ။
ကျွန်တော်တို့ချင်းနိုင်ငံရေးသမားတချို့က independence ရခါစားတော့အမျိုးမျိုးနိုင်ငံရေးအသိဉာဏ်စိတ်မရှိချင်တာပဲဖြစ်နိုင်တယ်။ဒါမျိုးလို့အခုချိန်မှာ solution ကျွန်တော်တို့ December မှာတက်တော့ဒီထောင်စုစနစ်လုပ်ချင်တဲ့အကြောင်းကျွန်တော်တို့တောင်းဆိုပြီးတော့ကျွန်တော်ပြသနာချက်ဖြစ်တယ်။တကယ်တမ်း solution အနေဝင်အနာမသိခင်ကလေးရမျိုးချင်းတွေကဖြစ်တော့ပြထောင်စုအရှိရကိုဒီကောင်စုအစ်မကိုပြုချင်ခဲ့လို့နေဝင်အနာသိမ့်တာနဲ့ကျွန်တော်တို့ချင်းတော်ပိုင်းကြီးကလည်းပေါ်ပေါက်လာခဲ့ရင်ကိုယ်ချင်းကစစ်တပ်အနာပြန်သိမ်းတဲ့ချိန်မှာလည်းကျွန်တော်တို့ federal လမ်းကြောင်းကိုဥတည်ပြီးတော့တော်ပိုင်းကြီးပြန်မရှိမရလာဖြစ်တယ်
ICNCC ရဲ့ရည်မှန်းချက်ဖြစ်တဲ့ချင်းပြည်တော်တိဆောက်ရေးရည်မှန်းချက်အကောင့်ထဲဖော်ဆောင်ရေးဖြစ်မဖြစ်ဆိုတာကိုတော့ပြောဖို့စိုးသေးတယ်လို့တခြားချင်းတပ်ပေါင်းစုအဖွဲ့တစ်ခုဖြစ်တဲ့ချင်းဒေသကာကွယ်ရေးလက်နက်ကိုင်အဖွဲ့များပူးပေါင်းကော်မတီချင်းလန် Joint Defense Committee CJDC တာဝန်ရှိသူကပြောပါရယ်ချင်းမျိုးသားအတိုင်းမင်္ဂန်ကောင်စီအဖွဲ့ထဲမှာချင်းမျိုးသားတပ်ဦး CNF 2020ခုနှစ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေဒေသအသီးသီးကချင်းကာကွယ်ရေးလက်နက်ကိုင်အင်အားစုတွေຫນွေဥတော်လိုင်းရင်းမှာပါဝင်ခဲ့တဲ့တပိတ်ကိုယ်စားလှယ်တွေ CDM ကိုယ်စားလှယ်တွေအမျိုးသမီးကိုယ်စားလှယ်တွေပါဝင်ပါတယ် ICNCC ထုတ်ပြန်ချက်မှာစစ်အာဏာရှင်စနစ်ချုပ်ငင်းရေး Federal Democracy ပြည်ထောင်စုပေါ်ထွန်းရေးနဲ့ချင်းပြည်တော်တည်ဆောက်ရေးဆိုတဲ့ရည်မှန်းချက်တွေပါဝင်ပါတယ်ခင်ဗျာ